ရောက်ကပလူသမားနေမိရင်းနဲ့ခန္ဓာကိုထိုင်းမြန်မာနေဆက်မဲဆောက်မြို့မှာရွှေပြောင်းလူသမားရေလှုပ်ဆောင်နေတဲ့အဖွဲ့တွေစုပေါင်းပြီးမဲဆောက်ခရိုင်မဲတောင်ပိုင်းကျေးရွာမှာကျင်းပပြုလုပ်ခဲ့ပါတယ်။ရွှေပြောင်းလူသမားရေလှုပ်ဆောင်နေတဲ့ရောင်ကြီးဦးလူသမားအဖွဲ့ကပြောရေးဆိုခွင့်ရှိသူဦးမိုးကျော်ကတော့မဲဆောက်မြို့မှာတော့အလူသမားအခွင့်အရေးချိုးဖောက်ခံရမှုတွေရှိနေသေးပဲဆိုပြီးအခုလိုပြောသွားပါဗျ။အလူသမ
ားအခွင့်အရေးချိုးဖောက်ခံရပါသေးတယ်။ဥပမာတခင်ရဲဆောက်တည်တာမှာရှိရှင်အခုဒီနေ့ကဲမှာရှိရှင်ဒီနေ့7နာရီကျော်က345ဘတ်ဆိုရင်လို့345ဘတ်ရှိဝရတဲ့လုံလုံငွေပြီးစားနေရအမတမ်းမှနေနေပါလိမ့်မယ်ပြီးရင်အလုပ်ချိန်ညာဒီ7နာရီကျက်ပို့ပြီးတော့ခိုင်းစီတာမျိုးတွေ7နာရီကျက်ပို့ပြီးတော့ခိုင်းစီပြီးတော့ကျတော့အဲ့ဒါ over time ဂျင်းကိုကြာခဏခါကျက်နေအညီတော့ကားတွေအချိန်လိုယူနေမရသေးတာတွေကမရသေးတဲ့လုပ်ငန်းကုန်တွေကအများကြီးရှိနေပါဘူးလုပ်ငန်းကုန်တွေမှာလည်းအာရှိနေတဲ့အလုပ်သမားတွေကိုပထမဝင်နေဒုတိယဝင်နေနေညှင်းဆောင်ရတာမျိုးရှိဝဲနေလုပ်ငန်းကုန်တွေကနေပြီးတော့ဘာမှကြောက်မကြောက်ဘူးရဆိုင်တာတွေအလုပ်ထုပ်ပယ်တာမျိုးတွေကလည်းအာအလုပ်နောက်ကွန်ချုပ်ောက်ခံရတဲ့အခြေအနေမျိုးတွေလည်းရှိနေပါသေးတယ
်အခမ်းအနားလုပ်ခဲ့သလိုအလုပ်သမားတွေကကျွေးကြော်တန်းနေနဲ့သတ်မှတ်ထားတဲ့နေရာတွေမှာချီတက်လမ်းလျှောက်တာတွေလည်းလုပ်ခဲ့တယ်လို့ဆိုပါတယ
်ဒီရှိုးကန်တွေတိုင်းနေရှင်းနိုင်လို့ရှင်းနိုင်တာအလားအလုပ်သမားကိုရင်သူ့ကိုရင်ဆက်လက်ချင်းတောင်းမှုတွေကိုကန်ဆောင်ပြီးတော့ကြတော့ကဲဆောင်ပြီးကျွန်တော်လမ်းလျှောက်ချီတဲ့ပေါ်လေးကိုကျွန်တော်နိုင်ဝဲကျင်းပါပါမယ်
။မဲဆောက်မြို့အုတ်ချုပ်ရည်မှုယုံကမြို့ပိုင်ကိုစားအရာရှိတူတက်ရောက်ခဲ့ပြီးအားပေးစကားပြောကြားခဲ့ရမှာတော့ထိုင်းနိုင်ငံမှာတော့အလုပ်သမားတွေဟာတိုင်းပြည်တစ်ခုမှာစီးပွားရေးဖွံ့ဖြိုးတိုးတက်ဖို့အဓိကမောင်းနှင်ပေးတဲ့သူတွေဖြစ်တယ်ဆိုတာကိုလည်းပြောသွားခဲ့ပါဗျ။အပေါ်မဲ့
တော့นะครับโดยถือว่าแรงงานเป็นวัน
ထိုင်းနိုင်ငံထဲမှာ2024ခုနှစ်ဇန်နဝါရီလကုန်ထိတရားဝင်ထောက်ထားလုပ်ကြတဲ့ရွှေပြောင်းလူသမားစုစုပေါင်း3,400,000ကျော်ရှိပြီးတရားဝင်မှတ်ပုံတင်ထားတဲ့မြန်မာလူသမားကတော့2,300,000ကျော်ရှိနေပါတယ်။အဲ့ဒီထဲကမြန်မာတွေကအများဆုံးဖြစ်ပြီးတရားမဝင်အထောက်ထားမရှိတဲ့မြန်မာတွေလည်း2,000,000+ ရှိမယ်ဆိုပြီးအလူသမားရေးလှုပ်ရှားဆောင်ရွက်နေသူတွေကခန့်မှန်းထားပါတယ်ရှင်။